ဟုတ်ကဲ့မဲအိုမာကြီးအခုကျင်းပနေတဲ့ဒီအာဆီယံလူထုအစည်းအဝေးပွဲကိုဒီမဲအိုမာတို့လည်းဟိုတက်ရောက်နေရဆိုတော့လေနောက်ဆုံးအခြေအနေတွေကိုပြောပြပါအောင်ရှင်
ဟုတ်ကဲ့ဒီနေ့ဆိုဒုတိယနေ့ပေါ့နော်ဒီတစ်ခေါက်လုပ်တဲ့အစည်းအဝေးမှာထူးခြားတော့ပါလဲဆိုတော့လူထုအခြေပြုအဖွဲ့အစည်းတွေသာသာစ조사တာကအစိုးရကိုယ်စားလှယ်တွေနဲ့ဒီလူထုအခြေပြုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကျမတို့ဒီအာဆီယံနိုင်ငံတွေထဲမှာတွေ့နေရတဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးလုံခြုံရေးဆိုင်ရာပြဿနာတွေကိုသူတို့နဲ့ညနေချင်းဆိုင်တွေ့ဆုံဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့စ조사တာပါအဲ့လို조사တဲ့နေရာမှာဒီဘက်ကဟိုလူလူအခြေပြုအဖွဲ့ရေးကိုယ်စားလှယ်ရလည်းရှင်းနေတဲ့ပြဿနာတွေကိုသူတို့ပြောပြပြီးတော့ပြဿနာတွေမကောက်ဘောနော်ဘလို့နည်းနဲ့ဖြေရှင်းနေလဲဆိုတာတွေလည်းသူတို့ဘက်ကပြောမယ်အစိုးရတွေဘက်ကလည်းပြောပစီဆိုတဲ့ဥစ္စာမျိုးပေါ့ဒါပေမဲ့တကယ်တမ်းကျမတို့ဒုတိယနေ့ရောက်တဲ့အချိန်မှာအစိုးရကိုယ်စားလှယ်တွေကပထမတော့သူတို့လာမယ်လို့ကတိပေးထားကြတယ်ဒါပေမဲ့ဒီနေ့တကယ်တမ်းဆွေးနွေးပွဲတွေလည်းလုပ်တော့မလာဘဲနဲ့သူတို့ပြန်ပြီးဖြတ်လိုက်ကြတာဖြစ်တယ်ဆိုတော့ကျမတို့ဒီလူလူအခြေပြုအဖွဲ့ကြီးတွေအားလုံးအနေနဲ့ကတော့တော်တော်လေးဒီအပေါ်မှာစိတ်ကြက်ကြတယ်ဆိုရရနေနဲ့ဘာဖြစ်လို့ဒီလိုမျိုးကိုယ့်ပြည်သူလူထုအဖွဲ့အစည်းတွေနဲ့စုံမို့ကိစ္စတွေကိုအခုလိုမျိုးတို့ကမလုပ်တာလဲဆိုတဲ့အပေါ်မှာအားလုံးကအားရချင်းနေမှုမဖြစ်ဘူးတော်တော်လေးစိတ်ကြက်နေဖြစ်ကြတယ
်အဲ့တော့ဒီတွင်ကနေပြီးတော့တက်လာတဲ့ဖွဲ့စည်းတွေကဒီလူထုစည်းဝေးပွဲမှာရောတို့ဝင်ရောက်ပြောဆိုတာမျိုးတွေရှိပါလားရှင
်ဟုတ်ရှိပါတယ်မဒီနေ့မှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံတော်များအဖွဲ့ချုပ်ကနေပြီးတော့မှဦးတော်ပါကနေပြီးတော့မှမြန်မာနိုင်ငံပြည်သူတွေရဲ့ဒိဉ္ဇယ်ရေးလက်လုံးချုပ်ရေးမရှိနေရတဲ့အနေအထားတွေနဲ့ဒီဒေတာဆိုင်ရာပြည်သူတွေရောမြန်မာနိုင်ငံပြည်သူတွေရောငင်းကြိုင်းနေလို့ကျွန်တော်ရောက်ကိစ္စတွေသူ့အနေနဲ့တင်ပြပြီးတော့မှဟိုဘာသာရေးဥဆောင်ဆရာတော်တယောက်အနေနဲ့သူ့ရဲ့အမြင်ပြည်သူတွေလူထုတွေဒီပေါ်မှာဖြစ်စေချင်တာတွေအစိုးရတွေကလုပ်ပေးစေချင်တာလေးတွေကိုသူ့အနေနဲ့ပြောကြတာရှိတယ်။ဒါနဲ့လည်းပြောရအောင်ဆိုလို့ဆိုလို့ရှိရင်ခုနကကျွန်တော်တို့ဒီနာဖာဘက်ကနေပြီးတော့မှလွှတ်လိုက်တဲ့ကိုယ်စားလှယ်တွေဆိုလို့ရှိရင်သူတို့ထပြီးတော့မှဒီဒီအနေနဲ့ပတ်သက်လို့သူတို့အနေနဲ့မဟုတ်ဘူးပေါ့နော်ဆိုတော့ဟာဒီလိုမျိုးပြောနေတာတွေကမဟုတ်တာပြောပြီးတော့မှတစ်ခါတည်းပြောသလိုမျိုးဖြစ်တဲ့ဆွဲပုံစံမျိုးတွေကအစဒါမျိုးတွေစပြီးကြရရှိပါတယ်တော်တော်လေးပဲကျမတို့ဒီနေဆက်အခြေဆိုင်လူထုအခြေပြုဖွဲ့စည်းရေးကနေပြီးတော့မှပြန်လာကြတဲ့သူတွေအနေနဲ့ကကိုယ်နိုင်ငံမှာဖြစ်နေတဲ့တကယ်လူ့အခွင့်အရေးခြေနေတွေဟာဒီဥနာကဒီမိုကရေစီစိတ်သုံးတဲ့ပြဿနာတွေတိုင်းတိုင်းသားမျိုးစုတွေကအခွင့်အရေးတွေပြတ်သုံးပြီးတော့မှဟိုဖိနှိပ်တဲ့ဟာဒီဟိုအကြမ်းဖက်မှုခံနေရတဲ့ပြဿနာတွေဒါတွေကတော့ကျမတို့ကလက်ရှိတကယ်ဖြစ်နေတဲ့ပြဿနာတွေဆိုကျမတို့ဘက်ကတင်ပြတယ်အဲ့တင်ပြတာကိုလေအခုတက်ရောက်လာတဲ့နိုင်ငံတီးတီးကလူလူအခြေပြုကိုယ်စားလှယ်အဖွဲ့အစည်းအားလုံးကသူတို့လက်ထောက်ကိုတည်တဲ့အခါမှာသူတို့ကကျမတို့နဲ့အတူတူပူးပေါင်းပြီးတော့မှကျမတို့ရဲ့တင်ပြတတ်တယ်ဟာစီသူအတွက်ဖြစ်နေတယ်ဆိုတာကိုလေသူတို့မြင်တဲ့အခါမှာသူတို့ကကျမတို့နဲ့တူကြတယ်
အခုလိုပါလေဒီလူထုအစည်းအဝေးမှာဟိုမြန်မာနိုင်ငံအနေနဲ့ပေါ့လေနေဆက်အခြေဆိုင်ဒီလူထုအခြေပြုအဖွဲ့အစည်းတွေနဲ့တခါပြည်တွင်းကစစ်ဆိုးရဘက်ကလာတဲ့အဖွဲ့အစည်းတွေအဲ့လိုအချင်းချင်းအကျိတ်လဲစကားပြောရတဲ့ဆွေးနွေးရတဲ့အပိုင်းကြတော့ဟိုမဲအိုမာတယောက်အနေနဲ့ဘယ်လိုမြင်လဲရှင်ဒေတာတွင်းတခြားနိုင်ငံအနေနဲ့ရှင်ပြီးတော့ပေါ့နော်ကိုယ်နိုင်ငံဖြစ်နေတဲ့အခြေအနေပေါ့ပေါ့လေ
ကျမတယောက်တည်းမဟုတ်ပါဘူးနော်ကျမနဲ့အတူရောက်လာကြတဲ့ဒီပုံမှန်ကလေးအားလုံးကအင်ပတန်စိတ်မကောင်းဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနာဖက်ဘက်ကနေပြီးတော့ကိုယ်စားပြစ်ဆက်တဲ့သူတွေကပြောမယ်ဆိုလို့ရှိရင်ကျမတို့ပြည်သူတွေတကယ်ဒုက္ခရောက်နေတဲ့ဘဝတွေကိုလည်းမှန်မှန်ကန်ကန်နဲ့အများရှင်သာတင်ပြရဲတဲ့အနေအထားမျိုးလည်းမရှိသလိုမတင်လည်းမတင်ပြသလိုမဟုတ်ဘူးဒါတွေမဖြစ်နေဘူးဆိုတဲ့ဥစ္စာမျိုးနဲ့ဖုံးကွယ်ကိုစ조사ပြီးဆက်ပြောနေတာကိုလည်းကျမတို့တွေ့ရတယ်ဒါပေမဲ့အဲ့ဒါကအဲ့ဒီနာဖက်ဘက်ကဆက်လိုက်တဲ့ကိုယ်စားလှယ်အားလုံးကအဲ့လိုမျိုးဆန္ဒရှိခြင်းမှရှိပါလိမ့်မယ်ဒါပေမဲ့ပြောဆိုခွင့်ရတယ်ပြောရေးဆိုခွင့်ရှိတဲ့ဥဆောင်ပြီးတော့မှကိုယ်စားလှယ်အဖွဲ့ကိုဥဆောင်ပြီးလာရတဲ့ပြောရေးဆိုခွင့်ရှိတဲ့သူတွေကတော့အဲ့လိုမျိုးပဲဟိုအားလုံးကြားထဲမှာမိုက်ခရိုဖုန်းရှိမှဒီလိုပဲထပြောတာကိုကျွန်တော်တို့တွေ့ရတယ်။ဒါတော့ကျွန်တော်တို့နဲ့ဆွေးနွေးတဲ့ခါမှာလည်းခုနကအခြေအနေတွေကိုသူတို့ဘက်ကအဲ့တော့နိုင်ငံရဲ့တကယ်လူခွေရခြင်းတွေကဖြစ်နေတဲ့ဥစ္စာတွေကိုဖြစ်နေတာကိုဖြစ်နေတဲ့အတိုင်းအမှန်တိုင်းလက်မခံလဲနဲ့မပြောမဆိုပဲနဲ့လုပ်တဲ့ဥစ္စာကိုကျွန်တော်တို့အရင်စိတ်မကောင်းဖြစ်တယ်။အဲ့ဒီကိစ္စတွေကြောင့်မလို့အပြန်အလှန်ငင်းခုန်ပြီးပြောရတဲ့ဥစ္စာတွေပေါ်မှာကျွန်တော်တို့စိတ်မကောင်းဖြစ်တယ်
။အဲ့တော့မောင်မကြီးအခုဒီအာဆီယံထိပ်သီးညီလာခံဖွံ့ဖွဲနေမှာလဲအာဆီယံအစိုးရတွေနဲ့ဒီလူထုအခြေပြုပေါ့လေအဖွဲ့အစည်းကိုယ်စားလှယ်တွေတွေ့ဖို့ဆိုတဲ့အစီအစဉ်ရောအခုဘယ်လိုအခြေအနေရှိပြီလဲရှင်။
ဟုတ်ကဲ့အဲ့ဒီတော့ဒီမျက်နှာဆောင်ကြီးအာဆီယံထိပ်သီးညီလာခံခေါင်းဆောင်နေနဲ့တက်ရောက်လာတဲ့နိုင်ငံခေါင်းဆောင်နေနဲ့ကျွန်တော်ကလူထုအခြေပြုဖွဲ့စည်းရတဲ့နိုင်ငံလိုက်ကိုယ်စားလှယ်တွေနဲ့မျက်နှာဆောင်ကြီးအစည်းအဝေးအစီအစဉ်ကရှိပါတယ်ဒါပေမဲ့လို့ဒီမြင့်မှာကျွန်တော်တို့ခုချိန်ထိမတည်တာနေသေးတာကဘယ်အစိုးရရဲ့ဒီထိပ်သီးခေါင်းဆောင်တွေကတက်မလဲဆိုတာရဲ့ပြီးသွားလို့ရှိရင်ကျွန်တော်တို့ဘက်ကနေပြီးတော့မှဒေတာအတွင်းကနေပြီးတော့မှဟိုကိုယ်စားလှယ်ဒေတာဆိုင်ရာလူထုအခြေပြုကိုယ်စားလှယ်တွေနေနဲ့နာမည်ရွေးချယ်ခံရပြီးတော့မှပြက်လာမဲ့သူ၁၀ရောက်ထဲကနေပြီးတော့လေဘသူ့ကိုသူတို့ လက်ခံပြီးဘယ်သူ့ကိုသူတို့ပယ်ထားမလဲဆိုတာကိုကျွန်တော်ကမသိနေသေးဘူး။မနစ်ကဆိုလို့ရှိရင်ကျွန်မနဲ့ဒီကမ္ဘောဒီးယားကကိုယ်စားလှယ်ဆိုလို့ရှိရင်သူတို့အစိုးရတွေကလက်မခံဘူး။အာပယ်ထားခံရတဲ့အမျိုးဖြစ်တယ်။ဆိုတော့ဒီနှစ်မှာလည်းဒီလိုမျိုးအခြေအနေတွေရောနောက်ပြီးတော့အစိုးရတွေကဒီအစည်းအဝေးကိုမတက်တာတွေရောဖြစ်လာနိုင်တယ်ဆိုတာမျိုးတော့ရှိနေတယ်
။ဟုတ်ကဲ့အဲ့တော့ဒီအာဆီယံဆိုရတွေကနေပြီးတော့အာဆီယံရဲ့လူခွင့်ရေးပြည်ညင်စာချုပ်ကိုသူတို့လက်မှတ်ရေးထိုးတာတစ်နှစ်တောင်ကျော်သွားပြီဆိုတော့ဒီလိုမျိုးလူခွင့်ရေးဖွဲ့စည်းတွေဒီ NGO ဖွဲ့စည်းတွေနဲ့ဟိုတကယ်တမ်းထိတ်တိုက်မျက်နှာစုံညီတွေ့ဖို့မှာလဲသူတို့ကဟိုစိုးရိမ်နေတဲ့အနေအထားမျိုးဖြစ်နေတယ်ဆိုတော့ဟိုတကယ်လက်တွေ့မှာပေါ့လေအာဆီယံဒေတာတွင်းလူခွင့်ရေးအခြေအနေတွေဟာဟိုတိုးတက်လာနိုင်မဲ့အခြေအနေရောရှိပါလားရှင်
ကျောင်းနေဆိုလို့ရှိရင်တော့ကျွန်တော်တို့တချို့နိုင်ငံတင်းလိုက်တွေရောဒေတာတစ်ခုလုံးရရောလူခွင့်ရေးတွေရဲ့အခြေအနေဒီမိုကရေစီရေးအခြေအနေမြင့်တင်ဖို့ပြင်တက်ဖို့ဆိုတာကျွန်တော်တို့ကျောင်းနေဆိုရင်တော်တော်လေးစိတ်ပူစရာဆိုးရိမ်စရာရှိတယ်လို့ကျွန်တော်တို့အဲ့လိုပဲတုံ့တက်ပါတယ်။ဘာလို့လဲဆိုတော့ခုနကပြောသလိုပဲစာချုပ်တော့ထုတ်ကြတယ်လက်မှတ်တော့ထုတ်ကြတယ်။အာတကယ်တမ်းဒီစာချုပ်ထဲမှာပါနေတဲ့လာကိုတပေါ်ထူထားတဲ့တကယ်တမိုးတွေပေါ့နော်စာတုပ်ထဲမှာပါနေတဲ့မူတွေဒီဟာတွေကပြောမှဆိုလို့ရှိရင်ကိုလက်မှတ်ထိုးရစာတုပ်ဆိုတော့ဒါကိုလိုက်နာရမယ်ဆိုတာဒါတကယ်တမ်းကကျင့်ဝတ်တစ်ခုပဲဖြစ်တာဟုတ်ဆိုတော့ဒီလိုက်နာကိုလက်မှတ်ထိုးပြီးတော့မှကိုတပေါ်ထူထားတဲ့ဥစ္စာကိုလိုက်နာဖို့ကိုလောက်ရမယ်ကျင့်ဝတ်ကိုမလိုက်နာဘူးဆိုလို့ရှိရင်ဒါဟာဘလို့မှဒါကျမတို့ဒီစာတုပ်ရဲ့အသက်ဝင်မှုနဲ့အကောင့်ထဲပေါ်နေမှုဟာဘလို့မှရှေ့မသွားနိုင်တော့